ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာအင်ကာနေစတင်လိုက်တဲ့မြန်မာပြည်ခီးစဉ်ကနေထူးခြားတဲ့ရလဒ်ထွက်ပေါ်လာဖို့မျှော်လင့်မထားဘူးလို့အမျိုးသားညီညွတ်ရေးအစိုးရ NUG တာဝန်ရှိသူတဦးကပြောကြားလိုက်ပါတယ်။စစ်ကောင်စီအစင်းမြင့်တာဝန်ရှိသူတွေနဲ့တွေ့ဆုံမှုရှိပေမဲ့ဖမ်းဆီးခံထားရတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့အလားအလာမရှိတော့ကြောင့်ခီးစဉ်ဟာအကျိုးမရှိနိုင်ဘူးလို့ NUG ဒုနိုင်ငံသားရေးဝန်ကြီးဦးမိုးစောဦးကထောက်ပြပါတယ်။ဒီအကြောင်းကိုဆက်ပြီးတော့တင်ပြခြင်းပါတယ်ခင်ဗျာ
ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်တာဝန်ယူပြီးပထမအဆုံးအကြိမ်အဖြစ်တွားရောက်တဲ့နိုလင်းဟေဇာရဲ့ခရီးစဉ်မှာဆရာနာသိမ့်ပြီးနောက်ပိုင်းဆိုးရွားလာတဲ့အခြေအနေတွေကိုအာယုံဆိုင်မှာဖြစ်ကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလဆရာနာသိမ့်ပြီးကလေးကဖမ်းဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့နိုင်မဲ့အခြေအနေမရှိပဲသွားရောက်တာဟာမြန်မာရေးဖြည့်ရှင်းရမှာတိုးတက်မှုမရနိုင်ဘူးလို့အမျိုးသားညီညွတ်ရေးအစိုးရ NUG ဒုနိုင်ငံသားရေးဝန်ကြီးဦးမိုးစောဦးကပြောပါတယ
်အဲ့တော့ဒီလိုအချိန်ကာလမျိုးမှာသွားတာနဲ့ပတ်သက်လို့ကျွန်တော်တို့လည်းတော့အားသင့်ပြီးရယ်အဲ့နောက်တစ်ခုကလည်းသူ့အရင်လည်းအာဆီယံရဲ့အထူးပုဒ်တဲ့ဆိုလို့ရှိရင်လည်းနောက်ပေါက်ဆောင်သွားခဲ့တယ်ပေါ့လေအဲ့သွားခဲ့တဲ့ကမ္ဘာလည်းတော့ဆက်စည်နေလည်းတွေ့ခွင့်မရခဲ့ဘူးဒါသူတွေ့ချင်တဲ့တခြားသောခေါ့နော်ပုံပေါ်ကပွဲစီမံနဲ့လည်းဒါလွတ်လွတ်လပ်လပ်တို့မရလည်ဘူး။အမြားခဲ့တဲ့ပြင်ဒါသူကိုယ်တိုင်လည်းဝန်ခံခဲ့တာရှိတယ်ပေါ့နော်။သူပြင်းရတဲ့ပတ်သက်တဲ့ရည်ရွယ်ချက်တွေကဟောတခုမှမအောင်နိုင်ဘူး။ဆိုတဲ့အခါကျတော့ဒေါက်တာနိုလင်းဟေဇာအနေနဲ့ကလည်းဒါလို့ကိုတော့ပြန်ပြီးတော့ဒါလေ့လာတဲ့နေသင်္ကန်းသာကြည့်တယ်။ဟိုဘလောက်များအကျိုးကျေးဇူးရှိနိုင်မလဲပေါ့လေဒီလိုချိန်မှာသွားရတယ်ဆိုတော့အဲ့တော့ကျွန်တော်တို့အနေနဲ့ကလည်းဒါပုံပြလေးလေးပြောရမယ်ဆိုလို့ရှိရင်တော့ဟိုဒီစီးစနဲ့ပတ်သက်ပြီးတော့ပေါ့နော်အကျိုးတစ်စုံတည်းကအရှိမဲဆိုတာကိုတော့တိတ်အများကြီးတော့မပြောနိုင်ပါဘူးခင်ဗ
ျကုလအထူးသံကိုယ်စားလှယ်နိုလင်းဟေဇာရဲ့ဒီခရီးစဉ်မတိုင်ခင်အာဆီယံအထူးကိုယ်စားလှယ်ပရက်ဆိုကွန်ကစစ်ကောင်စီအကြီးအကဲနဲ့နှစ်ကြိမ်တိုင်တိုင်သွားရောက်တွေ့ဆုံခဲ့ချိန်မှာလဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်မရခဲ့သလိုပြဿနာပြည်လဲရေးရလတ်ကောင်းနေထွက်ပေါ်မလာခဲ့တာကြောင့်အဲ့ဒီဖြစ်စဉ်တွေကိုအထူးကိုယ်စားလှယ်အနေနဲ့သတိပြုသင့်တယ်လို့ဦးမိုးစောဦးကထောက်ပြပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ခရီးစဉ်အတွင်းစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံဖို့ရှိပေမဲ့ဒေါအောင်ဆန်းစုကြည်နဲ့တော့တွေ့ခွင့်ရမယ့်အလားအလာမရှိပါဘူးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အမှုရင်ဆိုင်နေရသူတွေနဲ့တွေ့ခွင့်ရဖို့မဖြစ်နိုင်ဘူးလို့ VOA ကိုပြောပါတယ
်ကျွန်တော်ကတော့ဒီတွေ့ဆုံတဲ့တွေ့ဆုံတိုက်တဲ့သူတွေမှာကျွန်တော်တရားဥပဒေအရရင်ဆိုင်ရတဲ့များနဲ့တွေ့ဆုံနိုင်ဖို့ကတော့အကန့်အသတ်ရှိတယ်လို့ကျွန်တော်ပြောပြီးဖြစ်ပါတယ်အကျန်တဲ့သိဆုံးတဲ့သိဆုံးတိုက်တဲ့သူတွေကတော့ကျွန်တော်တို့အစီအစဉ်ပေးမှဖြစ်ပါတယ်ဒါသိဆုံးခြင်းမသိဆုံးခြင်းကတော့သူတို့တော့မဟုတ်ပါဘူ
းမြန်မာနိုင်ငံမှာအကြမ်းဖက်လို့ရက်တွေကိုရပ်တန့်ဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတားအဆီးမရှိပေးနိုင်ရေးကုလသမဂ္ဂလူညွင့်ကောင်စီကတောင်းဆိုပြီးမကြခင်မှာပဲအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခရီးစဉ်ပေါ်ပေါက်လာတာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာဆက်အာဏာပိုင်တွေရဲ့အကြမ်းဖက်မှုတွေနဲ့ဖိနှိပ်မှုတွေရောမသွားတဲ့အချိန်မျိုးမှာအထူးကိုယ်စားလှယ်သွားရောက်တဲ့အပေါ်မှာလည်း NUG ဒုနိုင်ငံသားရေးဝန်ကြီးဦးမိုးစောဦးကမေးခွန်းထုတ်လိုက်ပါတယ
်။အချိန်ကာလအဖြစ်မလဲကြည့်မယ်ဆိုလို့ရှိရင်လည်းလူရင်းကောင်စီရဲ့တောင်းဆိုချက်တွေရှိတဲ့ဥပမာအပြင်ဒီအကြမ်းဖက်မှုတွေကိုကြားဆိုင်ဖို့ဆိုလို့ရှိရင်လည်းသူအကြမ်းဖက်မှုတွေကမရဆိုင်ပဲနဲ့အကူပုံပြီးတော့လာမှဆိုးရလာတယ်ရှိရပေါ့လေ။အဲနောက်တစ်ခါငွေကြေးချင်တာတွေတုတ်ပေးဖို့ဆိုလို့ရှိရင်ဒါကမလွတ်ပြီးတဲ့အပြင်ကိုတတ်ဆက်မှုတွေတုတ်တယ်။အဲနောက်တစ်ခါဆက်ပြီးတော့ပေါ့နော်ထောင်းတယ်နေလဲဆက်မှတ်တယ်။ဒေါ်သက်တိဆိုလို့ရှိရင်လည်းထောင်းတယ်ဆက်ပြီးဆက်မှတ်တယ်အဲ့တော့ကျွန်တော်တို့ရဲ့ဒီနိုင်ငံရေးအခြေအနေပေါ်ကိုကြည့်ပြီးတော့ကိုပြောစရာတော့အပေါ်မှာပေါ့လေကိုဒါအချက်ကလည်းတော်တော်တိတ်ဆာနဲ့တော့ကိုလည်းမရှိသေးတဲ့အဲနောက်တစ်ခါဒီပေါ်လူသားချင်းစာနာမှုအခုဒီနေ့တပ်တော်လို့ဆိုလို့ရှိရင်လည်းဒါလေးကိုလောလောဆယ်ဆယ်ပေါ့နော်ချန်ပီယံဝိလေပါတီကိုခွင့်မပြုဘဲနဲ့ဒါလေးကိုလည်းလက်လက်သပွဲအသုံးချတဲ့ကိစ္စတွေဒါတင်းနေရှိကြတွေ့နေရပေါ့နော်အဲ့တော့ဒီကိစ္စတွေလည်းပတ်သက်လို့ဘာမှတိုးတက်မှုတွေလည်းမရှိသေးနဲ့ပေါ့နော်ဒီလိုအချိန်မှာပေါ့နော်အခြေတချီပါကြောင်နဲ့တွားကြရှိတယ်ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ကတော့အများကြီးစဉ်းစားရှိတယ်လို့ထင်ပ
ါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေဆက်ရှိနေချိန်ဒေါအောင်ဆန်းစုကြည်ကိုလက်စားမှုဆွဆွဲချက်နဲ့နောက်ထပ်ထောင်နှံ6နှစ်ချမှတ်လိုက်ချိန်မှာနိုလင်းဟေဇာမြန်မာပြည်ကိုရောက်ရှိလာတာပါသူ့ကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ခန့်အပ်ပြီးနောက်ဆယ်လာနီးပါးအကြာမှာမှလာရောက်ခွင့်ရတာဖြစ်ပါတယ်ခင်ဗျာ